ုဆန်းခင်ဗျာကြောက်ဖြူရင်နဲ့စိတ်ကမ်းစီမံရင်းနဲ့နောက်ဆုံးတရုတ်နဲ့မြန်မာနှစ်နိုင်ငံများမှာသဘောတူညီမှုတခုရလာကြပါပြီတကယ်တော့ပထမဆင်းတာဖြစ်ပါတယ်သဘောတူညီမှုကိုအတော်ကြာကြာညှိနှိုင်းယူခဲ့ရတာဆိုတော့ဒီသဘောတူညီမှုကိုဆက်လက်အကောင့်ထဲ format ကိစ္စအလုံးဖြောင်းဖြူးသွားပြီလို့ဆိုနေပါသားခင်ဗျာ
while looking into the implementation we believe thatThere are a few issues to be ironed out because, for example, when coming to the Jiaxu Deep Seaport, there are originally 4 stages, right?So the agreement that you just talked about.
ဒီ metric account ထဲ ဖွင့်ရင်းနဲ့ပတ်သက်ပြီးတော့ပြောရမယ်ရှင်တော့ဒီဖြည့်ရှင်းရမယ့်ကိစ္စ2ရက်ရှိပါလိမ့်မယ်။ကြောက်စုရင်းနဲ့စီမံကိန်းကမူလကအဆင့်၄ဆင့်ရှိပါတယ်။အခုရှင်ပြောတဲ့1.3 billion ကိစ္စကပထမအဆင့်နဲ့ဖြစ်ပါတယ်။ဒီပထမအဆင့်ကလည်း1.6 billion ကနေပြီးတော့ 1.3 billion အထိ short ချပြီးတော့ပိုင်ဆိုင်မှုကိစ္စမှာလည်းအစကတရုတ်က85ရာခိုင်နှုန်းဒါပေမဲ့မြန်မာက15ရာခိုင်နှုန်းရှိခဲ့ရာကနေအခုမြန်မာဘက်က30ရာခိုင်နှုန်းအထိရယူဖို့တိုးမြှင့်လိုက်တာပါ30ရာခိုင်နှုန်းကျဲမှာဆိုရင်15ရာခိုင်နှုန်းကမြေအတွက်ဖြစ်ပြီးကျန်တဲ့15ရာခိုင်နှုန်းကတော့ငွေဆိုင်ရမှာဖြစ်ပါတယ်ဆိုတော့ဒီငွေတွေကိုသူတို့ကိုယ်တိုင်ရှာမလားဒါမှမဟုတ်တရုတ်ဘက်ကနေပြီးတော့ချီးမလားဆိုတာကိုစောင့်ကြည့်ရအောင်ပါပါနောက်ပြောလက်တွေ့အကောင့်ထဲပေါ်တဲ့အခါမှာလည်းအရင်တရုတ်စီမံကိန်းတွေအတွေ့အကြုံရဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုပတ်ဝန်းကျင်ထိခိုက်မှုအလောက်ကိုင်ဖန်တီးပေးမဲ့အခြေအနေဒါတွေကိုဒေသခံတွေကအထူးပဲစိုးရိမ်နေကြတာပါဒီကိစ္စတွေကိုဒေသခံမြန်မာတွေတွေမကဘဲနဲ့ပြပလေးလာသူတွေလည်းစောင့်ကြည့်နေပါလိမ့်မယ
်ဒီကိစ္စနှစ်ခုအနက်ပထမအချက်ဖြစ်တဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးနေကြပါတယ်အရင်တုန်းကတော့သတိဉာဏ်မှာဖြစ်တဲ့နမူနာကိုကြည့်ပြီးတော့တရုတ်ရဲ့ကျွေးမီဝန်ထုတ်ဝန်မှုပြီးပြီးတော့နလမလူထိုင်အောင်ဖြစ်မယ်ဆိုတာကိုမြန်မာဘက်ကအနေနဲ့ဆိုရင်တကြည့်စည်းခဲ့ပါတယ်။ဆိုတော့အခုမြန်မာဘက်ကအရင်နှီးတူတယ်လက်ရှိတံပိုးကိုလည်းပဲအတော်အသင့်ချော့ချလိုက်ကြတယ်ဆိုတော့တရုတ်ရဲ့ကျွေးမီပြဿနာကမြန်မာဆိုရင်ကမလိုတော့တဲ့အချိန်ရောက်သွားပြီလို့ဆိုနိုင်တာမဟုတ်ဘူး။
Well, I think for the case of Jiaxu, originally when the so we know that the total size of the deep seaport was
မူလငွေကြေးပမာဏ American dollar 8.2 billion ရှိပါတယ်။ဒီအထက်မှာမြန်မာဘက်က30ရာခိုင်နှုန်းစိုက်မယ်ဆိုရင်2 billion အရင်နှစ်ကြည့်ရပါလိမ့်မယ်။စိုက်ထားတဲ့မြေပုံနှုတ်လိုက်ရင်တော့မှ dollar 1 billion ကျန်ပါသေးတယ်။ဆိုတော့မူလရည်ရထားတဲ့ 8.2 billion စီမံကိန်းကိုဆက်လုပ်သွားမလားဆိုတာကျွန်မမသိနိုင်ပါဘူး။အခုလောလောဆယ်လှုပ်လိုက်တာကတော့မြန်မာဘက်ကနေပြီးဘန်နာရေးဝင်ပထုတ်ဝင်ဖို့တက်တောင်မှုရရှိသွားစီပါတယ်။ဒါနဲ့လည်းအပြေအဝဆက်လုပ်လာမယ်ဆိုရင်တော့ဝင်တော့ဝင်ဖို့ပုံပြကြီးလာမှာတိတ်ကြပါရဲ့
။ဒီတရုတ်ရဲ့ကြောက်ရွံ့စီမံကိန်းဟာမြန်မာအနောက်ဖက်အင်္ဂီးချင်းနိုင်ငံကြီးဖြစ်တဲ့အိန္ဒိယအတွက်လည်းပဲဒါအဓိကတွန်းအားတရားဖြစ်လာမယ်လို့ထင်ပါတယ်။အိန္ဒိယဟာအခုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ at east ဆိုတဲ့ဘူဟာရအရာဒါအရှေ့တောင်အရှေ့နိုင်ငံတွေကိုထိုးဖောက်ပြီးစီးပွားရေးလုပ်ဖို့စင်နာရကိကမှာမြန်မာအဓိကကြပါတယ်။ဒါကြောင့်လဲမြန်မာမှာယင်းနှိမ့်နယ်ရေးကိစ္စကိုအချိန်ဟုန်နှင်းဖို့တရုတ်ကသိနှင်းနေပြီးငါတို့နောက်ကျလို့မဖြစ်ဘူးဆိုပြီးတော့အိန္ဒိယကတွန်းအားပေးတာတွေတိုက်တွန်းတာတွေအများကြီးတွေ့လာရပါတယ်။ဒီခုကိုဘယ်လိုနှိုင်းရှင်ပြောလို့ပါလဲခင်ဗျာ။ရှေ့လာလား
။ Well with the Indian investment we know that because of the different political systems the Indian bureaucracy
အင်္ဂလိပ်ကနေဒီယင်းနှိမ့်နယ်မှုနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်နိုင်ငံရေးစနစ်ရအင်္ဂလိပ်ရဲ့ bureaucracy ယင်းနှိမ့်ရဒါပေမဲ့လည်းဒီ democracy စနစ်ကတရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ချမှုစနစ်ထက်အများကြီးပိုပြီးကျန်ကြပါတယ်တရုတ်ဘက်ကတော့တပတ်အတွင်းဆုံးဖြတ်ချက်ချပြီးတော့ငွေဆိုင်နိုင်ပါတယ်အင်္ဂလိပ်ကဒီလိုမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ကျွန်တော်ကြားချက်ပြီးနေရတယ်ဒီမှာတခုဒါက democracy စနစ်ထက်အနာသုံးဆုံးဖြတ်တဲ့စနစ်ကပိုကောင်းတယ်လို့ပြောလို့ရတဲ့ဘောလားခင်ဗျာ
Well, I think it's just a different government structure.
ဒါကအစိုးရရန်နေရာချင်းကွဲလွဲမှုလို့ပဲထင်ပါရဲ့ရှင်။တရုတ်ဘက်ကတော့ဒါကနိုင်ငံပိုင်စီးပွားရေးလုပ်ငန်းနိုင်ငံပိုင်ဘဏ်အားလုံးကအစိုးရပိုင်တာပါ။ဆိုတော့အစိုးရကဆုံးဖြတ်ချက်ချလိုက်ပြီဆိုတာနဲ့နိုင်ငံပိုင်လုပ်ငန်းတွေဘဏ်တိုက်တွေကိုလုတ်ခိုင်းလို့ရပါတယ်။အိန္ဒိယမှာတော့အဲ့လိုမဟုတ်ပါဘူး။ဥပမာအားဖြင့်ဒီမြန်မာနိုင်ငံမှာယင်းနှိမ့်နယ်မှုတစ်ခုလုပ်နိုင်ဖို့အတွက်အဲ့ဒီစီမံကိန်းအတွက်ကိုပြည်သူ့အခွန်ဘဏ်နာကိုသုံးမယ်ဆိုရင်ပါလီမန်ကပြင်ဆင်သွားရပါလိမ့်မယ်။ဒါကစီးပွားရေးအဖြစ်လုံးတင်မလားအောင်မြင်နိုင်တဲ့လားလားရှိလားနိုင်ငံရေးအရာရောလုံးတင်လုံးထိုက်ရလားဆိုတာဆွေးနွေးရပါတယ်အခြေတင်ပြောရပါလိမ့်မယ်ဆိုတော့တရုတ်ဘက်မှာ state dominated approach နိုင်ငံတော်ကနေပြီးထိန်းချုပ်ချိကျက်မှုကအဆုံးဖြတ်ကိုပို့ပြီးထိရောက်စေတယ်လို့လည်းဒီနေ့အချင်းကျွန်မပြောချင်ပါတယ်နောက်တစ်ချက်သိထားဖို့လိုတာကအိန္ဒိယရဲ့စီးပွားရေးအင်အားကတရုတ်စီးပွားရေးအင်အားကိုမရှင်းတာပါဘူးမြန်မာနိုင်ငံမှာဒီလောက်ပမာဏကြီးရဲ့ယင်းနှိမ့်နယ်မှုကိုတရုတ်လုံးတလုံးမျိုးအိန္ဒိယကမလုံမှန်ပါဘူ
းဒီတရုတ်စီမံကိန်းပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရောဘယ်လိုသဘောထားမှာလို့ထင်ပါလဲခင်ဗျာ
Oh, well, I'm sure you don't need me to elaborate on the impact of the
Rohingya အခုနိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ရဲ့ရွေးရင်ကြားပြဿနာပေါ်မှာတိုင်ပြန်မှုနဲ့ပတ်သက်ပြီးအနောက်လက္ခဏာသဘောထားရှိနေကြတာကိုကြည့်နေစဉ်မြန်မာနိုင်ငံမှာတလောက်ကြီးမားတဲ့ပမာဏနဲ့ယင်းနှုံနှံမှုအခုချိန်မှာဘယ်အနောက်နိုင်ငံကမှစိတ်ကူးကြလိမ့်မှာမဟုတ်ပါဘူး။ကျွန်းဆိုင်ရဲ့နောက်တစ်ခုလူရဲ့စီးကျင်နေရတဲ့ကိစ္စကဒီကြောက်ချူရုံနဲ့စီကန်းစီမံက
ေးကြပါတယ်ဆိုတော့တရုတ်ဘက်ကဒီတောက်ချူစီမံကိန်းကိုရာသွားပြီးဆိုပြီးတော့မြေဆုံစီမံကိန်းကိုမေးဖြောက်ပြလိုက်မယ်လို့ယူဆပါတာခင်ဗျာ
I don't think the Chinese investor, especially the ICIC, the Chinese investor on the Mekong project has forgotten about
it. I think that the Chinese investor အခုလောလောဆယ်မှာကြောက်ဖြူအထူးစီးပွားရေးဆောင်ကိစ္စကိုတိတ်ပြောဦးစားပေးနေတော့မြေဆုံကိစ္စကိုနောက်တန်းပို့ထားတယ်လို့ထင်ပါတယ်။ဒါကတရုတ်ပခမြေဆုံကိစ္စကိုပြစ်ပယ်လိုက်ပြီလို့မဆိုနိုင်ပါဘူး။ဒီမြေဆုံနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းကြီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးတဲ့မြားဒီပြဿနာကရှိနေဦးမှာဖြစ်ပါရဲ့ရှင့
်။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆွေးနွေးခြင်းနဲ့အချက်တစ်ခုကတော့ပရင်းသားလက်နက်ကင်အင်အားစုတွေနဲ့ဆက်ဆက်နေပါတယ်။တရုတ်နိုင်ငံယူနန်နယ်နဲ့ရခိုင်ပြည်နယ်ကကြောက်ချူဆက်ဆွဲတဲ့လမ်းဟာပရင်းသားလက်နက်ကင်အင်အားစုတွေရဲ့နယ်မြေအများအပြားကိုဖျက်ဆီးပြီးသွားပါတယ်။ဆိုတော့ဒီလမ်းကြောင်းလုံလုံဆိတ်ချဖို့အတွက်ဒီတိုင်းသားလက်နက်ကင်အင်အားစုတွေနဲ့မြန်မာအစိုးရအကြငင်းငံရေးရလာအောင်တရုတ်ဘက်ကပူပြီးထိအားပေးလာနိုင်တယ်လို့ယူဆပါတာခင်ဗျာ။
Well, the question is, the Chinese government can put pressure on the ethnic groups to do what? To surrender?
ဒီမှာမေးစရာကတိုင်းသားလက်နက်ကိုင်တွေကိုဘာလို့ဖို့ဖိအားပေးရမှာလဲဆိုတာပါ။လက်နက်ချကြလို့ဖိအားပေးဖို့ဆိုတာကတော့ဖြစ်လာနိုင်တယ်လို့ကျွန်မမထင်ပါဘူး။မြန်မာပြည်မြောက်ပိုင်းကတိုင်းသားအင်အားစုတွေလက်နက်ချဖို့တရုတ်ကဖိအားပေးသည့်တိုင်အောင်မှာဒီတိုင်းသားတွေကသူတို့ဆက်ပြီးရည်တည်နိုင်ရေးတွေဆိုရင်ကြပါရဲ့။ဆိုတော့တက်မလော်နဲ့ဘယ်လိုမျိုးသဘောတူညီမှုမျိုးရနိုင်မှာလဲတက်မလော်စီကဘယ်လိုဆက်ဆံမှုမျိုးသူတို့ရနိုင်မလဲဆိုတာ riline ပတ်သက်ပြီးတော့ဆိုရင်ကြတာဖြစ်ပါတယ်ဒီတော့တရုတ်အစိုးရကကျောက်ဆူစီမံကိန်းကိုလုတ်ခွင့်ရသွားလို့ဒီတိုင်းရင်းသားတွေကို view site တော့မှာမဟုတ်ဘူးဒါကြောင့်မို့ဒီတိုင်းရင်းသားတွေငင်းငယ်ရေးကိစ္စမှာဆွေးနွေးဖို့တောင်းဆိုချက်တွေကိုလည်း view site ဆရာမလိုတော့ဘူးလို့မြန်မာဘက်ကထင်နေရင်တော့မိုက်ရာကြပါလိမ့်မယ်ရှင့်
ဆွေဒီတိုင်းမှာအင်အားစုတွေကကြောက်ချူယူနန်ကုလူထက်သွေးရေးလမ်းကြောင်းအတွက်လုံးဝအနှောင့်အယှက်မဖြစ်စေရပါဘူးလို့ပြောယုံနေမယ်ဆွေချလက်ချအေးစစ်စစ်စီနော်ရင်းကိုဆက်လုပ်သွားရမယ်ဆိုတဲ့သဘောလား
Well I have heard of this complaint or this suspicion or this warning from the Burmese side of from almost 10 years ago that the ethnic rebels were going to attack
ဒီလိုမျိုးဆောရကတဲ့စကားမျိုးမြန်မာဘက်ကလွန်ခဲ့တဲ့10နှစ်လောက်ကနေခဲ့တယ်လို့ကျွန်မကြားဘူးပါတယ်တရုတ်ပြည်ကိုပိုက်လိုင်းထောက်မဲ့ကိစ္စမှာဒီလိုမျိုးပိုက်လိုင်းအတိုက်ခံရရင်တရုတ်ကအများကြီးမျက်နှာနိုင်ပါတယ်။အခုချိန်ထိတော့ဒီတိုင်းရင်းသားတွေတရုတ်ပိုက်လိုင်းကိုတိုက်ခိုက်တာမတွေ့ရသေးပါဘူး။ဒီတိုင်းရင်းသားအင်အားစုတွေကမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထိန်းကုပ်မှုအောက်မှာရှိနေကြများတရုတ်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်ဖိပါစေလိမ့်မယ်လို့ကျွန်မမထင်ပါဘူး။သူတို့ကတရုတ်ကထောက်ပံ့ထားပါ။သူတို့ရည်တည်ရွယ်တွေတရုတ်ကိုသူတို့လိုအပ်ပါတယ်။သူတို့ကိုထမင်းကျွေးရဲ့လက်ကိုသူတို့ဘလို့ပြန်ပြီးတော့ကိုက်ပါမယ်ရှင
်။အဲ့လိုဆိုရင်ဒီတိုင်းသားတွေကသူတို့အကျိုးစီးပွားကိုမထိခိုက်သေးတဲ့တရုတ်ကဂျီဂျီနန်းနဲ့ကြီးဒူးနှံပြီးနေသွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။သူတို့ကိုမတိုက်ရင်ပြီးရောဆိုပြီးတော့မြန်မာနိုင်ငံတပြည်လုံးကြီးကြီးရဲ့ရရှိဖို့ကိစ္စကိုတော့ထက်မတက်တော့ဘူးဆိုတဲ့သဘောမျိုးမကြောက်ဘူးလား
။ Well you can look at the overall economic push that China has over Myanmar or in mainland Southeast Asia.
In that loop, Myanmar အပါအဝင်ရှေ့တောင်အာရှကုန်းတွင်းနိုင်ငံတွေမှာတရုတ်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုခြုံကြည့်နေဆိုရင်ပြည်ငြိမ်မှုမရှိခြင်းဆိုတာဘယ်တော့မှသတင်းကောင်းမဟုတ်ပါဘူး။ဒါကြောင့်မို့မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်တစ်လျှောက်မှာရှိတဲ့တိုင်းသာပြည်ပခါတွေကိုမဖြေရှင်းနိုင်သမျှစီးရေးပြည်ပခါတွေရှိနေသမျှတရုတ်အကျိုးစီးပွားတဲ့သတင်းစိုးတွေပဲဖြစ်ပါရင်ဆိုတော့ရှင်မင်းရဲ့မိကုံဖြေရမယ်ဆိုရင်တရုတ်ကဒီတိုင်းရင်းသားအင်အားစုတွေကိုလက်လွတ်လိုက်မယ်ဆိုတာလည်းမဟုတ်ပါဘူး။လက်မလွတ်ဖဲထားဖို့ဆိုတာလည်းမဟုတ်ပါဘူး။ဒီငင်းငင်းနဲ့ပတ်သက်လို့လည်းထောက်ခံမထောက်ခံဘူးလည်းမဟုတ်ပါဘူး။နှစ်ခုစလုံးနဲ့ဆန့်ကျင်တဲ့သဘောပါ။တရုတ်ကတော့ပိုက်လိုင်းကိုဆက်လုပ်မယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ကိုဆက်လုပ်မယ်။ရထားလဲစီမံကိန်းကိုဆက်လုပ်မယ်ဆိုတာသာဖြစ်ပါရဲ့။ဒါမဲ့ဒါဟာငင်းငင်းဖြစ်ခြင်းကိုရပ်တန့်စေမယ်။တစ်စုံတစ်ခုဖြစ်အောင်လုပ်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူး။ တရုတ်ကမြန်မာနိုင်ငံရဲ့စစ်မှန်သောငြိမ်းချမ်းရေးကိုလိုချင်တယ်လို့ကျွန်မထင်ပါတယ်။တရုတ်မပါရင်ကဒီမြန်မာအဆင်ပြေမလား။တရုတ်မပါရင်လည်း Federal စနစ်နဲ့ပတ်သက်လို့တန်တော်ကတိုင်းသားတွေနဲ့အပြေးယူလုပ်နိုင်မလား။ဒါတွေကအပြည့်အဝပြဿနာမြန်မာပြည်တွင်းရဲ့ကိစ္စပါ။ဒီပြဿနာတွေအတွက်ပြည်ပကိုအဖြစ်တင်နေလို့မြန်မာပြည်မှာပြည်လဲမှာမဟုတ်ပါဘူးရှင်။